ရုရှားနိုင်ငံဆိုချီမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ဆုစရာမှာဂျာမနီနိုင်ငံကရွှေတံဆိပ်ဆုအများဆုံးနဲ့ဇယားထိပ်မှရှိနေပါတယ်။လောလောဆယ်အထိဂျာမနီကရွှေတံဆိပ်ခုနှစ်ခုရရှိထားပြီးတော့ဒုတိယအများဆုံးကရွှေတံဆိပ်၅ဆုနဲ့ဆွစ်ဇာလန်နိုင်ငံဖြစ်ပါတယ်။အမေရိကန်ကတော့ကနေဒါ၊နော်ဝေး၊နယ်သာလန်နိုင်ငံတွေလိုပဲရွှေတံဆိပ်၄ခုစီရရှိထားပါတယ်။အရှနိုင်ငံတွေကဆိုရင်တော့တရုတ်ကရွှေတံဆိပ်နှစ်ခု၊ဂျပန်နဲ့ကိုရီးယားတို့ကရွှေတံဆိပ်တစ်ခုစီရရှိထားပါတယ်။ဂျပန်နိုင်ငံကယူဇူရူဟန်ယူဟာအမျိုးသားအိုလံပစ်ဖီဂါစကိတ်တင်ပြိုင်ပွဲမှာပထမဆုံးအာရှကရွှေတံဆိပ်ဆုရရှိသူဖြစ်လာခဲ့ပါတယ်။၃ချိန်ကမ္ဘာချန်ပီယံဖြစ်ထားတဲ့ကနေဒါကပက်ထရစ်ချန်ကိုအသက်16နှစ်ပဲရှိသေးတဲ့ဟန်ယူကဒီတောက်ချာနေတုန်းကနိုင်သွားခဲ့တာဖြစ်ပါတယ်။ဒီကနေ့စနေနေ့ပြိုင်ပွဲတွေကပထမဆုံးရွှေတံဆိပ်ကိုတော့ဩစတြီးယားနိုင်ငံကအန်နာဖန်နင်ဂန်ကအမျိုးသမီးအယ်ပိုင်းစကီးစူပါဂျီပြိုင်ပွဲမှာရရှိသွားပါတယ်။ဆိုချီဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲတွေအတွက်စုစုပေါင်းလက်မှတ်တသန်းကျော်ရောင်းခဲ့ရတယ်လို့အိုလံပစ်ပွဲတာဝန်ရှိသူတွေကပြောပါတယ်။ဂျာတာရီနေတုန်းကဒီရုရှားနဲ့ဆလိုဗေးနီးယားတို့ကစားခဲ့တဲ့အမျိုးသားအုပ်စု A အိုက်စ်ဟော်ကီပြိုင်ပွဲမှာစံချိန်တင်အောင်ကိုပရိသတ်ပေါင်း 36,000 လာရောက်ပြီးတော့အားပေးခဲ့ပါတယ်။ဒီပွဲမှာရုရှားကဆလိုဗေးနီးယားကို 5-2 နဲ့နိုင်သွားပါတယ်။ဒီကနေ့စနေနေ့မှာတော့အမေရိကန်နဲ့ဒီရုရှားအသင်းတို့ကစားကြဖို့ရှိပါတယ်ရှင်။